Welcome to the Voice of America in Burmese.
Mingla nane kima khya tora shi mya shwin nan chami ja ba se. VOA American ta mya ba bain si si yin 2018 khu ne November la 26 ye tanin nan ni mina pe si si ni ko 26 na ya ni 90 dino media 24 40 51 to ka ni dai yai thau le ni ba bi VOA ye Facebook sa ngin na phit de VOA Burmese news ma le a chain ne de bin ni na sin nan ja ba le khya.ကျွန်တော်စမိုးရပါခင်ဗျာအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်နေကြတဲ့ရှစ်ပြောင်းနေထိုင်လူတွေကိုအမေရိကန်လူကြုံရေးတပ်ဖွဲ့တွေကအမျိုးရိုးပုံနဲ့ပြစ်ခတ်ခဲ့ပါတယ်တင်းငွေတွေကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှာပေးပို့တဲ့တမန်လာအတွင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေဆုံးသတ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းရောက်နေတူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်စီစဉ်နေတဲ့မှာဆိုရင်ထောင်ထံအပြစ်ပေးခံထားရတဲ့ရိုက်တာတရင်တော်နှစ်ဦးရဲ့ဖြစ်ရအခြေအနေမှနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတထံအစီရင်ခံစာတင်ပြခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဟောမျိုးရဲ့အဲ့ဒီကြီးမှချုပ်ပေါက်တဲ့ဟာဘာမှမရှိဘူးနော်သူတို့ကတကယ်တော့ဟိုလူ့ကိုယ်ချုပ်ပေါက်မှုတွေဖြစ်တဲ့ဒီအဖြစ်ချက်ကိုတင်ပြလို့
MGN မြန်မာဂျာနယ်လစ်ကိုရဲ့တီထောင်ရမှာပါဝင်သူတူဖြစ်တဲ့ဦးမြင့်ကျော်ရဲ့ပြောကြားချက်ဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့ကောင်မှာပြည်သူနားဆင်ရမှာပါ။အဲ့ဒါပြင်အစ်စ်တီထောင်လိုက်တဲ့ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးနဲ့ VOA တွစ်ဆုံမင်းညာကအစီအစဉ်မြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်အစရှိတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ပြောပြကြပါလိမ့်မယ်ခင်ဗျာ။
ရွှေပြောင်းနေထိုင်လူတွေကတင်းငွေနေကမက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုအတွင်းအတင်းဝင်ရောက်ဖို့ကြိုးစားခဲ့ကြပြီးတဲ့နောက်အမေရိကန်ဘက်ကဆန်ဒီယေဂိုနဲ့မက္ကဆီကိုဘက်ကတီဟွာနာအကြားမှာရှိတဲ့ဆန်စီဒရိုနယ်စပ်ကိုအမေရိကန်အာဏာပိုင်တွေကပိတ်ပစ်လိုက်ပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းအင်အား900လောက်ရှိတဲ့လူအုပ်ကြီးကနေဇက်ကိုဖျက်ပြီးအမေရိကန်ဘက်ကိုအတင်းဝင်ဖို့ကြိုးစားတာကိုမက္ကဆီကိုရဲတပ်ဖွဲ့ကမတားဆီးနေတာကြောင့်အမေရိကန်နယ်ကြားဆောင်တပ်ဖွဲ့တွေကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့သလိုရဟယင်တွေကလည်းကောင်းကင်ပေါ်မှာပြန်ဝဲနေခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရဲ့တောင်ဘက်မက္ကဆီကိုနိုင်ငံအတွင်းကတီဟွာနာမြို့ကိုဖို့အမေရိကတိုက်ကရွှေပြောင်းနေထိုင်လူသူ9000လောက်မကြသေးခင်ရက်တွေအတွင်းရောက်လာခဲ့ကြတာပါဒီလူတွေဟာသူတို့အတန်းပြည်အတိတ်ကငတ်မော့ခေါမမှုနဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတာလို့ဆိုပါတယ်တင်းငွေနဲ့အစောပိုင်းကတော့မက္ကဆီကိုကတစ်ဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ဖို့ကြိုးစားကြတဲ့အဲ့ဒီလူတွေကိုတားဆီးပေးဖို့မက္ကဆီကိုနဲ့ဗဟိုအမေရိကတိုက်နိုင်ငံတွေကိုသမ္မတဒေါ်နယ်ထရမ့်ကမြစ်တာရက်ခံခဲ့ပါတယ်အမေရိကန်အစိုးရကအဲ့ဒီရွှေပြောင်းနေထိုင်လူတွေရဲ့ခိုလုံခွင့်ရှောက်ထားမှုတွေကိုအပြစ်ဒဏ်မဆုံးဖြတ်ရသေးခင်ကာလအတွင်းမက္ကဆီကိုနိုင်ငံမှာလက်ခံထားပေးဖို့မက္ကဆီကိုကသဘောတူခဲ့တယ်ဆိုတော့သမ္မတထရမ့်ရဲ့အစောပိုင်းကပြောဆိုမှုဟာမှန်မှန်ကန်ကြောင်းမက္ကဆီကိုဘက်ကညှင်းဆိုထားပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတဲ့ကိစ္စစုံစမ်းနေတဲ့အဖွဲ့ကိုလင်ညာထွက်ဆိုခဲ့မှုအတွက်သမ္မတထရန့်ရဲ့နိုင်ငံသားကြီးအကြံပေးအဖြစ်တချိန်ကတာဝန်ထမ်းဆောင်ခဲ့သူဂျော့ချ်ပါပေါ်ဒူပိုလတ်စ်ကိုတနင်္လာဒီကနေ့ကစလို့ထောင်ဒဏ်14ရက်ကြာခံဖို့တရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်။ပါပေါ်ဒူပိုလတ်စ်ကတော့အခြားတစ်ဖက်မှာအယူခံဝင်နိုင်တဲ့အခွင့်အရေးရှိနေသေးတာကြောင့်သူကိုအကျဉ်းယုံချမှတ်လိုက်တဲ့ထောင်ဒဏ်14ရက်မကြခံရမီအချိန်ဆွဲထားနိုင်ဖို့နှီးလန်းကိုရှာဖွေနေပါတယ်။အခုလိုသူရဲ့ကြိုးပမ်းမှုကိုအမေရိကန်တရားသူကြီးရန်ဒော့ဖ်မော့စ်ကတင်းငွေနေနေ့မှာပယ်ချလိုက်ပါတယ်။ဒါအပြင်ပပိုဒိုပိုလတ်စ်ရဲ့လိန်လေထွက်ဆိုမှုအတွက်တရားသူကြီးကသူ့အပေါ်ငွေဒဏ်ဒေါ်လာ9500ချမှတ်လိုက်ပြီးလူမျိုးရေးလုပ်ငန်းတွေမှာနိုင်ရည်ပေါင်း200လိုအားပေးရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။အသက်32နှစ်အရွယ်ရှိပြီဖြစ်တဲ့ပါပေါ်ဒိုပိုလတ်စ်ဟာ18လကြာမြင့်လာပြီဖြစ်တဲ့စုံစမ်းရေးမှူးရောဘတ်မူလာအဖွဲ့ကို2019ခုနှစ်တုန်းကစစ်ဆေးမှုတွေအတွင်းလိန်လယ်ထွက်ဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ပိုင်းနဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့ဆိုတဲ့ဆွဆွချက်နဲ့ပင်လယ်နဲ့အတွင်းမှာရှိတဲ့ယူကရိန်းရေတပ်တင်မောနှစ်စင်းကိုရုရှားကတင်းတင်းနေနေကပစ်ခတ်လိုက်ပြီးတတိယမြောက်ဒဇင်းကိုတော့တင်မောချင်းအတင်းဝင်တိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်သူတို့ရဲ့ရေတပ်သား6ဦးထိခိုက်ဒဏ်ရာသွားကြောင်းယူကရိန်းအရာရှိတွေကပြောကြားလိုက်ပြီးသူတို့ဘက်ကမာရွတ်မှုတစ်စုံတစ်ရာကျူးလွန်ခြင်းမရှိကြောင်းနဲ့ဒါဟာရုရှားဘက်ကစီးရေးအရာရန်လိုတဲ့လှုပ်ဆောင်မှုဖြစ်ကြောင်းပြောပါတယ်ဒီလို့ရဟာပင်လယ်နဲ့ဒေသအတွင်းမှာရှိတဲ့နိုင်ငံတိုင်းရဲ့လုံခြုံရေးကိုချင်းချော်ရာရောက်တဲ့အတွက်နိုင်ငံတကာအသံဝိုင်းကပြတ်သားစွာတုံ့ပြန်ကြဖို့လိုအပ်ကြောင်းယူကရိန်းနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရုရှားလုံခြုံရေးတပ်ဖွဲ့ FSB ကတော့ Ukraine ဘက်ကတမင်ရန်ဆခဲ့တာလို့ဆွဆွဲပြောဆိုပါတယ် Ukraine ရဲ့စစ်သည်မော်တွေကိုဟန်တာတဲ့အနေနဲ့လက်နက်တွေကိုအသုံးပြုခဲ့ရကြောင်းအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့ Ukraine ရစ်တပ်သင်္ဘော၃စင်းကိုရုရှားအစိုးရကဖမ်းဆီးထိန်းသိမ်းလိုက်ကြောင်း FSB ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပင်လယ်နဲ့အတွင်းကအိုဒက်ဆာဒေသမှာရှိနေတဲ့ရစ်တပ်သင်္ဘော၂စင်း Azov ပင်လယ်ပြင်အတွင်းမှာရှိတဲ့ Ukraine ပိုင် Mario Posekan ကို Kerch ရေလက်ကြားကိုဖျက်ပြီးလာတဲ့အချိန်မှာ Ukraine ဆွဲသင်္ဘောကဘေးကနေအဆောင်အဖြစ်နဲ့လိုက်ပါပေးနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်သွားခဲ့တာပါ
sorry တရင်းနောက်ခါရှိုဂီအသက်ခံရမှုနဲ့ပတ်သက်လို့သမ္မတထွတ်နဲ့အမေရိကန်လွှတ်တော်အမတ်အတော်များများကြားမှာတနင်္ဂနွေနေ့ကသဘောထားကွဲလွဲကုန်ကြပါတယ်တရင်းနောက်ခါရှိုဂီအသက်ခံရတဲ့ကိစ္စမှာ sorry အင်ရှီမင်းသားမိုဟာမက်ဘင်ဆာမန်ပါဝင်ပတ်သက်တယ်ဆိုတာမသိကြဘူးလို့သမ္မတထွတ်ကလက်ခံထားတဲ့အချက်ပေါ်မှာကွဲလွဲကြတာဖြစ်ပါတယ်တက်တန်းဝဲရွေးကောက်ပွဲအတွင်းဒီမိုကရက်အများစုအနိုင်ရလိုက်တဲ့အောက်လွှတ်တော်မှာဒီမိုကရက်အမတ်အဒမ်ရှစ်ကထောင်လိုင်းကော်မတီအကြီးအကဲဖြစ်လာဖို့ရှိပြီး sorry သတင်းတော့အသက်ခံရတဲ့ကိစ္စ CIA ထောင်လိုင်းရဲ့အစိုးရခံစားကိုသူဖတ်ခဲ့ရကြောင်းသမ္မတထရန့်ဟာယူသားမှုမရှိကြောင်း CNN သတင်းဌာနကိုဖြေကြားပါတယ်ဒါဟာကဘာပေါ်မှာကျွန်တော်တို့ရည်တည်ချက်ပေါ်အမြင်တင်းဆောင်းနေပြီးလူတစ်ယောက်ကိုအလွယ်တကူတတ်ဖြတ်တဲ့ကိစ္စမှာအားပေးသလိုဖြစ်သွားစေကြောင်းသမ္မတကသူ့ကိုချင်းမွန်းဂုံပြုတ်ပြောဆိုသူတွေပေါ်တာယာပြီးအင်ရှိ sorry အင်ရှိဆန်ဘက်ကနေပြီးတော့ထောက်ကန်ပြောဆိုနေခြင်းဖြစ်တယ်လို့ရှစ်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတထရန့်ကဂျမတ်ခါရှိုဂီတက်ခံရတဲ့ကိစ္စမှာ sorry အရှေ့မင်းသားကကြိုတင်သိရှိခဲ့တာမျိုးမရှိခဲ့ဘူးလို့အမေရိကန်ဟာဒါကြောင့်မို့လို့အမေရိကန်ဟာ sorry နိုင်ငံနဲ့အတူရပ်တည်တင်တယ်လို့သမ္မတထရန့်ကပြောခဲ့ပါတယ
် view American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီချီတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းထိုမီတာ20 25 30မီတာကနေဖမ်းယူနိုင်ဆိုင်ပါတယ
်။ဖီအမေရိကန်တန်ကတင်းလာနေမနေ့ပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။အမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုဟာအခြေခံလူခွင့်ရေးကိုချိုးဖောက်ရာရောက်စေုံနဲ့မကပဲလူကျင့်ဝတ်တိုက်ခါရာစော်ကားရာရောက်စေပြီးလူအတိုင်းဝိုင်းအတွင်ရှက်စရာကောင်းတဲ့လောက်ရဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပြီးဒီအန်ဒီယဆိုးကြီးကိုအမြင့်ပြတ်အောင်တွန်းလှန်တိုက်ထုတ်ကြဖို့ဆော်ဩလိုက်ပါတယ်အဲ့ဒီလိုအကြမ်းဖက်လောက်ရတွေဟာအားလုံးဒန်းတူညီမျှမှုရှိပြီးရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်ရေးကိုတည်ဆောက်မှုတွေအတွက်အဓိကအဟံအတာဖြစ်စေတယ်လို့လည်းအတွင်းရေးမှူးချုပ်ဂူတဲရက်စ်ကတင်းနှင်းငွေနေမှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အတွက်ပေးပို့တဲ့တောင်းလွာမှာရေးသားထားပါတယ်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာထောက်ထားညာတာမှုကင်းမဲ့ရာကိုပြသခြင်းဖြစ်တယ်လို့အမျိုးသားတွေကအမျိုးသမီးတွေနဲ့တန်းတူဖြစ်တယ်ဆိုတော့မိုးရပါအခွင့်အရေးကိုအတိမပြုဖို့ပြက်ကွက်ရာရောက်ကြောင်းဒါဟာလူမှုအတိုင်းဝိုင်းအတွင်းအာဏာနဲ့ချုပ်ကန်မှုဆိုတဲ့ကျေပြန့်တဲ့ကိစ္စရပ်တွေနဲ့လဲဆက်နွယ်နေကြောင်းအတွင်းမှုရုပ်ဂူတဲစ်ကပြောပါတယ်အကြမ်းဖက်မှုဆိုတဲ့နေရာမှာလဲအကြမ်းဖက်မှုကနေလူမောင်ခိုကူးတဲ့အထီးရှိနိုင်သလိုပဋိပက္ခဖြစ်နေတဲ့ဒေသတွေမှာဖြစ်ပေါ်တဲ့လိမ်မိုင်းဆန်ရဆော်ကားမှုကနေအသက်မပြည့်ခင်ထိမ်းမြားလက်ထပ်ပေးတဲ့ကိစ္စလဲပါဝင်နိုင်ပြီးလင်းအင်းကအစိတ်အပိုင်းဖြတ်တောက်ပစ်တာကနေသမီးမင်းကလေးမွေးဖွားတဲ့အတွက်တပ်ဖြတ်ပစ်တာမျိုးလည်းဖြစ်နိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့သတင်းလောင်းမှာဖော်ပြထားပါတယ်နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပြပွရေးနေအတွက်ကုလသမဂ္ဂနဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်ကြတဲ့ UNDP, UNICEF, UN Women နဲ့ UNFPA အဖွဲ့တွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြသလိုဥရောပကောင်စီကလည်းတိကျကြေညာချက်ထုတ်ပြန်ခဲ့ပါတယ်လိမ်မိုင်းဆိုင်ရာခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဥရောပတလောမှာစနေနေ့ကကျင်းပခဲ့ကြပြီးလူပေါင်းတောင်းနဲ့ချီတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာလည်းအမျိုးသမီးအခွင့်အရေးချိုးဖောက်ခံရတာတွေအိမ်တွင်းအကြမ်းဖက်မှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးဥပဒေကြောင့်အရာထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပြီးနိုဝင်ဘာ25ရက်တနင်္ဂနွေနေ့ကစလို့16ရက်တာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုကိုနိုင်ငံတော်ဝန်အမျိုးသမီးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပါတယ်
အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာတနင်္ဂနွေနေ့ကဖြစ်ပွားတဲ့ပြစ်ခတ်မှုတစ်ခုအတွင်းသဘုံ6ဦးပါဝင်အစိုးရတပ်သားတို့တေဆုံးသွားတယ်လို့အိန္ဒိယစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ဖို့ဆန္ဒပြတာက10ကျော်သက်လူငယ်တို့တေဆုံးပြီးလူ20ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရပုံမှု ရရှ်ကာလီယာကပြောပါတယ်တနင်္ဂနွေမနေ့စောပိုင်းကအိန္ဒိယစစ်တပ်ဟာတောင်ပိုင်းရှိုဖီယန်မြို့ကိုဝိုင်းလာရကအပြန်လန်ပစ်ခတ်တဲ့အထိအချိန်လေးရောက်သွားပြီးစစ်သွေးကြွ6ဦးသေဆုံးသလိုစစ်အိန္ဒိယစစ်သား2ဦးသေဆုံးကာ2ဦးဒဏ်ရာရပါတယ်အဲဒီဒေသမှာတဘုံတွေကိုထောက်ခံတဲ့ရာချီတဲ့လူတွေကကြောက်ခဲတွေနဲ့ပြစ်ပေါက်ဆန္ဒပြစဉ်မြေကြီးဘုံနဲ့တနတ်တွေတုံပြီးပစ်ခတ်ရာက10ကျော်တက်တူးနဲ့လူ20တန်းရာရရှိပါတယ်ကက်ရှမီးယားဒေသဟာအိန္ဒိယဘက်မှာရောပါကစ္စတန်ဘက်မှာပါသူပိုင်ငါပိုင်အငင်းပွားနေတာဖြစ်ပြီး1989ခုနှစ်ကစလို့လွတ်မြောက်ရေးအတွက်တဘုံတွေကတိုက်ခိုက်လာတာဖြစ်ပါတယ်
အသက်ရှူဖို့ခက်ခဲမှုကြောင့်အလက်ပိုမြို့ကဆေးရုံမှာလူ100လောက်ကိုဆေးရုံတင်ကူတာပေးခဲ့ရကြောင်းစီးရီးယားအစိုးရပိုင်းသတင်းမီဒီယာတွေနဲ့စီးရီးယားအရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့လူ94ဦးကိုကူတာမှုပေးခဲ့ပြီးနောက်ထပ်32ဦးကတော့ဆေးရုံမှာကူတာမှုဆက်လက်ခံယူနေဆဲဖြစ်ကြောင်းပြောပါတယ်စီးရီးယားအစိုးရကိုကြောတော့နောက်ခံပေးထားတဲ့ရုရှားအစိုးရကတော့တဘုံအဖွဲ့တွေကကလိုရင်းပါတဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့ယူဆကြောင်းပြောပါတယ်
လူပေါင်း85ဦးတည်ဆုံးစေခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တွေတဲ့အကြီးကျယ်လောင်ကျွမ်းခဲ့တဲ့ကယ်လီဖိုးနီးယားမီးကိုမိသားဌာနကထိန်းချုပ်နိုင်လိုက်ပြီဖြစ်ပါတယ
်ဒါတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညာဝင်းအောင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုရင်ဆုံးသတင်းလွှာတစ်ပုဒ်ကိုစတင်နားဆင်ရပါမယ်အင်းစိန်ကျင်းတော်မှာထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်လို့သူတို့နှစ်ဦးကိုအရေးယူခဲ့တာဟာဥပဒေအရမှားယွင်းမှုကြက်ဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်း၈ဖွဲ့ကတုံ့တက်ရေးသားထားတဲ့အစီရင်ခံစာကိုတမရဦးဝင်းမြင့်ကိုယ်တိုင်လက်ခံခဲ့တယ်လို့သူကိုယ်တိုင်လည်းဖတ်ရှုမှဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက် MGN က VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့နိုင်ငံတော်တမရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်များဆွေးနွေးတွေ့ဆုံပွဲမှာအဲ့ဒီအစီရင်ခံစာကိုတမရကိုတည့်ရက်ပေးအပ်နိုင်ခဲ့တာလည်းဖြစ်ပါတယ်။မိုင်းအင်ဂျင်နီကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုစီရင်ချက်ချခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့တုံ့သက်ချက်သဘောထားကိုပထမဆုံးအချိန်တမရဦးဝင်းမြင့်စီကိုတိုက်ရိုက်တင်ပြခဲ့တာဖြစ်တယ်လို့ပြောရမှာပါ။ MGN မြန်မာဂျာနယ်လစ်ကွန်ရက်အပါအဝင်မြန်မာသတင်းမီဒီယာအဖွဲ့အစည်းစုစုပေါင်း၈ဖွဲ့ကနေတုံ့သက်ရေးသားထားတဲ့အစီရင်ခံစာကိုတောက်ကြာနေကတမရဦးဝင်းမြင့်လက်ထဲပေးအပ်ခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲဖက်အတွေ့အမှုတက်လဲဖြစ် MGN ကိုစတင်တီထောင်သူလဲဖြစ်တဲ့ဦးမြင့်ကျော်က VOA ကိုအခုလိုပြောပါတယ်
။ကင်မရာကိုပြည်ပြီးတော့သူကတော့ဖတ်ကြည့်နေပါဦးနော်။ဒီကကပြည်ရဲ့ဆရာဦးထမြတ်ကလည်းဟိုဒါရင်ဒီကမှာဒီအရည်ဒီအရည်ပါတော့နော်။ဟိုဒီမိသားစုကပြည်ရဲ့ဆောင်နဲ့ပါပြီးတယ်ပေါ့နော်။အကြောင်းအရာလေးဒီကြရင်ဟိုဘယ်လိုရည်ရကျွန်တော်တို့မသိဘူး။အဲ့ဒီကျွန်တော်တို့ပြည်ရဲ့ဟာမျိုးပါတယ်အဲ့ဒါကိုပြည်ပစ္စာပြည်ပြီးလဲနောက်မှလက်သေးတော့ကြာဆမ်းမှာပြောပြခဲ့တယ်ပေါ့နော်။ဆိုတော့ဒီကောင်းတယ်ဆိုတဲ့ဟာမျိုးဒီဖတ်ကြည့်တော့ပေါ့နော်။အဲ့ဒီတော့မျိုးပြောဆိုတော့လို့
ရိုက်တာသတင်းတောက်တွေအနေနဲ့အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိသလိုသတင်းမီဒီယာကျင့်ဝတ်အရာလည်းအမှားကျူးလွန်ခဲ့ခြင်းမရှိကြောင်းအစီရင်ခံစာမှာတုံ့တက်ရေးသားထားတာကိုဦးမြင့်ကျော်ကအခုလိုရှင်းပြပါတယ်
။ဟောလျှို့ဝှက်ချက်ဥပဒေကိုကျင့်ဝတ်ချိုးဖောက်တဲ့ဟာဘာမှမရှိဘူးနော်။သူတို့ကတကယ်တော့ဟိုလူခွင့်ချိုးဖောက်မှုတွေဖြစ်တဲ့ဒီအဖြစ်အပျက်ကိုတင်ပြဖို့တရင်ရေးဖို့ကြိုးစားတဲ့ဒါနဲ့ဖြစ်တယ်။နောက်တစ်ခါတော့ဥပဒေကြောင်းရဒီအမှုကိုအတော်အောင်ကြည့်ရခြင်းနဲ့စပြီးတော့ဘန်းကြီးရင်ကဆွဲဆိုတဲ့ဆွဆွဲချက်ကတခြားတကယ်မိကျတဲ့ဟာမှာလုံးဝလွယ်သွားပြီးတော့တခြားဟာနဲ့နှုတ်စောက်တဲ့ကဖုန်းနံပါတ်တို့လိုတခြားတော့ဟာနဲ့ပြင်ချက်တွေမှာဒါရောက်ပြည့်စုံတယ်ဆိုချာဆိုတော့ဒီဟာလည်းဟိုရှင်းနေနောက်နဲ့လုံးဝမမြည်တဲ့ဟာတာမန်လူတယောက်တော့မသိနိုင်တဲ့ကိစ္စပေါ့နော်။ဒါပေမဲ့ဒါလည်းဥပဒေကြီးတော်ကပြောရတယ်ပေါ့နော်
။တမရဦးဝင်းမြင့်ကိုယ်တိုင်လည်းသမရယာဒူးတာဝန်ကိုစတင်ထမ်းဆောင်ခြင်းနိုင်ငံတော်ကိုပြောခဲ့တဲ့မိန့်ခွန်းမှာတရားဥပဒေစိုးမိုးရေးတရားမျှတမှုရှိရေးကိစ္စကိုအဓိကဆောင်ရွက်မှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှား204ကကြီးပြဋ္ဌာန်းချက်အရရိုက်တာသတင်းတောက်နှစ်ဦးလုံးကိုသမရရဲ့လွတ်ငြိမ်းချမ်းသာ권အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့အခွင့်အာဏာရှိနေကြောင်းအကျိုးဆောင်ရှိနေဖွဲ့ကလည်းထောက်ပြထားပါတယ်။ တစ်ဖက်မှာလည်းကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလူငယ်ချမ်းသာကွင်းနဲ့အမြန်ဆုံးလွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုနေတာပါ။ဒါပေမဲ့လည်းတောက်ကြနေကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရိုက်တာသတင်းတော်နှစ်ဦးအနေနဲ့ယူကန်တင်ထားပြီးဖြစ်တဲ့အတွက်တရားရေးကိစ္စမှာအုပ်ချုပ်ရေးဘက်ကဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေကပြောသွားပါတယ်။သမရကနေလူငယ်ချမ်းသာကွင်းချက်ချင်းပေးလိုက်မယ်ဆိုတဲ့မျှော်လင့်ချက်တော့မရှိသေးကြောင်းဦးမြင့်ကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျာ
။ချက်ချင်းတော့ချက်ချင်းလုပ်မယ်လို့တော့လည်းကျွန်တော်တို့မျှော်လင့်တာအတူတော်လဲဟိုဒီဘက်ကဒရင်းနောက်တွေနည်းနည်းအခုမရှိသေးဟာရယ်။အဲဒီဟာကိုချက်ချင်းစဉ်းစားပြီးတော့မဖြစ်တဲ့ပြစ်ဒဏ်ပြန်တုံးတက်ဖို့ပေါ့နော်။ဒီချက်ချင်းဟိုလက်ပေးဖို့ဆိုတဲ့ဟာမျိုးတော့လက်တွေမှာမဖြစ်နိုင်သေးတာမဖြစ်နိုင်တာအကြောင်းကြောင့်ပေါ့နော်။ကျွန်တော်တို့ကသဘောပေါက်တယ်။အတူတော်လဲဒီကိစ္စမှာဒရင်းနောက်ဒီဘက်ကဒီလိုပြစ်တယ်နဲ့ဒီလိုပုံမှန်မျိုးနဲ့ကြက်ခံနေတဲ့အကြောင်းရှိဘူးဒါဆိုသူတို့မှမှာမှာဒရင်းလုံးကိုလောက်ကြတာဖြစ်တဲ့ဆွဲဟာမျိုးတော့ကျွန်တော်တို့ကပြင်ပြရအောင်နော
်ဘလို့အကြောင်းအကြောင်းတွေကြောင့်သမရဘက်ကလူငယ်ချမ်းသာခွင့်ပေးဖို့ကြံကြာနေရတယ်ဆိုတာအတိအကျမပြောပေမဲ့အချိန်တိုင်းတာတစ်ခုရောက်လာရင်တော့အရက်သားသမရတအုပ်အနေနဲ့ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းဦးမြင့်ကျော်ကဆိုပါတယ်နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတစီကိုတင်ပြခဲ့တဲ့သုံးသက်ချက်မှာတော့ဥပဒေရှူတောင်းနဲ့မီဒီယာရှူတောင်းဆိုပြီးတော့နှစ်ပိုင်းခွဲပြီးဖော်ပြထားပါတယ်။အမှုမှာအရေးကြီးဆုံးတက်တည်ဖြစ်ခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်တွေကိုတရားရုံးတော်ကနေလက်ခံသုံးသက်ခြင်းမရှိခဲ့တယ်လို့တရားလိုရဲတပ်ဖွဲ့ဘက်ကထွက်ဆိုချက်တွေဟာရှင်းအောင်မညီမှန်ကန်မှုမရှိတဲ့အပြင်ရိုက်တာသတင်းတော်နှစ်ဦးကိုဖမ်းဆီးစဉ်ရခိုင်ပြည်နယ်မြောက်ပိုင်းသတင်းကိစ္စဖြစ်ပေမဲ့တကယ်တမ်းထောင်ဒဏ်အမိန့်ချမှတ်တဲ့အခါမှာအဲ့ဒီဆွဲချက်ပါဝင်ခြင်းမရှိတဲ့အပြင်အချားမဆိုင်တဲ့အချက်လက်တွေနဲ့လိုရာဆွဲပြီးအပြစ်ပေးအရေးယူခဲ့တာထင်ရှားကြောင်းဖော်ပြထားပါတယ်။မီဒီယာရှူတောင်းအရဆိုရင်လေကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ professional media ကျင့်ဝတ်နဲ့အညီရေးသားဖော်ပြခဲ့ကြတာဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေကသုံးသပ်ပါတယ်ရှင
်။ဘရက်ရှ်ကဖျားနိုင်ငံကမှလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။ရင်းထနာကြီးတွေကလည်းလူမှုကွန်ရက်ကစင်သူ့ရဲ့သတင်းတွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းထနာတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုဆက်ရဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ညဒိုင်းဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီဒီယိုမြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒိုင်းဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ့်ညမှာတော်တော်ရှင်တို့ကိုကြိုးပမ်းပါတယ
်။မနေ့ကအင်္ဂါညတရက်လီလိုင်းစီစီမှာပါဝင်ဝင်ရောက်ဆွေးနွေးလို့ရင် VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်တွေ့ပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့ပတ်စင်ထုတ်လင်းပေးနေတဲ့မြမအရေးဆွေးနွေးကမှဖြစ်ပါတယ်။ယုံကြည်ချက်ယက်တီချက်ဒူတဲ့ဒူတွေလွတ်တော်တွေကိုရောက်သွားရင်ဆိုင်းပုတ်တွေမတူကြပါနဲ့လွတ်တော်တွေမှာအားကောင်းတဲ့မဟာမိတ်စုဖွဲ့ကြီးစုဖြစ်လာလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောဆိုပါတယ်။ VOA ဝိုင်းတော်သားဦးကျော်ကျော်သိန်းနဲ့ဦးကိုကိုကြီးတို့ရဲ့တွေ့ဆုံမေးမြန်းခန်းအပိုင်းနှစ်ကိုနားဆင်နေပါပြီခင်ဗျာ။
ဒီဆိုမြန်မာဝင်ပြတာဗီဒီယိုအနေနဲ့သူပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမိကွန်းအနေနဲ့ဒီပြည်သူပါတီဒီ88မျိုးဆက်တောင်းတာကောင်းဆောင်ပြီးစူးစီးတည်ထောင်ထားတဲ့ပါတီအများစုပေါ့လေနော်ဆိုတော့ဒီပါတီပေါ်လာတဲ့အချိန်မှာဝေဖန်တဲ့တကူကဘာလဲဆိုတော့ဒီပါတီဒီဒီမိုကရေစီအင်အားစုတွေကြားမှာရွေးကောက်ပွဲကြရင်မဲပွဲသွားစေနိုင်တဲ့မဲပြသွားစေနိုင်တဲ့ပါတီတကူများဖြစ်လာမလားဒါဆိုရင်ဒီမိုကရေစီအင်အားစုဘက်မှာအင်အားများလျော့သွားမလားဆိုတော့သူစိုးရင်စိတ်နဲ့ပြောဆိုကြတာရှိပါတယ်ဒီပုံမှာအခုပုံရင်းနေလည်းဘယ်လိုများလုပ်ပြန်ကြမှာလဲ
ဟိုကျွန်တော်တို့ဒါခြေလေးလုံးကျွေးကြော်တံကိုပြန်ပြီးတော့ပဲကြားရအောင်ကြည့်လို့ရှင်ဒီမိုကရေစီရရှိရေးဒုအရေးဒါတနိုင်ငံလုံးအုပ်အုပ်ချက်ချက်တောင်းဆိုခဲ့ကြတယ်အဲ့တော့ဒီမိုကရေစီဆိုတော့ဗဟုဝါဒထွန်းကားအောင်လုပ်တာဆိုတော့ဒါကြောင့်မလို့ပါတီစုံဒီမိုကရေစီမှာပါတီတွေအားကောင်းမှု တန်ဆွမ်းဖို့ဟာပါတီစုံဒီမိုကရေစီအားကောင်းဖို့အတွက်အရေးကြီးတယ်လို့မြင်ပါတယ်။ဆိုတော့ပါတီတစ်ခုအနေနဲ့ဒါရွေးကောက်ပွဲဝင်မယ်ဆိုရင်တေချာဖို့ကျွန်တော်ကမဲရအောင်စူးစမ်းကြရမှာပဲ။အဲ့တော့စူးစမ်းတဲ့အခါမှာမဲမကွဲအောင်ဆိုတဲ့အခါမှာကျွန်တော်တို့က1990ရွေးကောက်ပွဲကတည်းကမဲမကွဲအောင်ကျွန်တော်တို့မဟာမိတ်တွေအချင်းချင်းကြားထဲမှာရှယ်ယာလုပ်ပါကျွန်တော်တို့ဟလာမဟာမိတ်မူဝါဒလုပ်ပါဆိုတာဟာတောက်လျှောက်ကျွန်တော်တို့တိုက်တွန်းခဲ့တယ်။အထူးသဖြင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့ကြားထဲမှာပေါ့နော်။ဆိုတော့အခုလည်းပဲကျွန်တော်တို့ဒီတိုင်းပဲခံခဲ့မှာပါကျွန်တော်တို့ယုံကြည်တယ်။ဆိုတော့မဲမကွဲအောင်ကျန်တဲ့လူတွေကပါတီမထောင်နဲ့ကျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဆိုတာကတော့ဒါမျှတတဲ့နီလန်မဟုတ်ဘူးလို့ကျွန်တော်ကအဲ့လိုမြင်တယ်။တကယ်ကဟိုယုံကြည်ချက်ယက်တီချက်တူတဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်မုံမတူလဲပဲလွတ်တော်ထဲမှာတန်တန်နဲ့ထွက်มาပဲဆိုတော့ပိုတောင်အားကောင်းပြီတယ်တကယ်ဟိုပါတီတခြားပါတီတွေကတောင်တောင်မြီပေါ့လုံနိုင်ကြံရင်တဲ့သူတွေလွတ်တော်ထဲရောက်သွားရင်ဆိုင်မုံမတူတော်လဲပဲလွတ်တော်ထဲမှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုရမယ်လို့ကျွန်တော်တို့ယုံကြည်တယ
်ဟုတ်ရွေးကောက်ပွဲမှာခုနလိုပါတီအခု3ခုပေါ့ဗျာဆိုကြပါစို့ကျွန်တော်တို့ပုံမှန်လေးပြောရအောင် NLD ပါတီကိုကိုရိုးပြည်သူပါတီအဓိကပါတီပါတီတွေပေါ့နော်ဒါဒီမိုကရေစီရေးကိုတောက်လျှောက်လုပ်လာကြတဲ့ပါတီတွေဒါမှမဟုတ်ခုနလိုပေါ့ပြိုင်ဘဲနိုင်ငံရေးပါတီကြီးရှိတယ်ပေါ့ဆိုတော့ကြပါစို့မဲဆန္ဒတစ်ခုမှာဟလာပြည်သူပါတီနဲ့ NLD ပါတီနဲ့နောက်ခုရှင်ပြိုင်တခြားနိုင်ငံရေးပါတီကြီးတစ်ခုနဲ့ပြိုင်ကြတဲ့အခါမှာပထမဆုံးက NLD ပါတီကိုပဲမဲပေးတဲ့လူတွေကအခုကျတော့ပြည်သူပါတီကိုလည်းပေး NLD ပါတီကိုလည်းပေးဆိုတော့အဲ့ဒီမှာမဲကနှစ်ခုကခွဲသွားပြီးတော့တစ်ဖက်ကပါတီကြီးမှာတော့နကူအတိုင်းပဲရတယ်ဆိုရင်အတကနှစ်ပါတီစလုံးနဲ့ပွဲတယ်လို့ပြောလို့မရဘူးလားခင်ဗျာ
ဟိုတခုကရွေးကောက်ပွဲသဘာဝကိုပြန်စဉ်းစားကြည့်ရင်တခုကတိုင်းရင်းသားရေးတာဝန်ကြီးဌာနများဝန်ကြီးများအတွက်ရွေးကောက်ပွဲရှိတယ်ဘယ်ဘုံက၄ဘုံရှိတာပေါ့တခုကဒေသဆိုင်ရာပေါ့အတိုင်းဒေသကြီးပြည်နယ်လွှတ်တော်ရှိတယ်နောက်အမျိုးသားလွှတ်တော်ရှိတယ်ပြည်သူလွှတ်တော်ရှိတယ်အဲ့တော့သူကအလွှာ၄ခုရှိတယ်အလွှာ၄ခုမှာမှမဲဆန္ဒနယ်မြေတတ်မှတ်ချက်တွေကကျွန်တော်တို့တခုချင်းစီမှာဒေါင်လိုက်ကျွန်တော်တို့ထပ်ပြီးခွဲလို့ရတယ်ဆိုတော့ဒါဒီကူတာအချင်းချင်းကြားထဲမှာမာမိတ်တွေကြားထဲမှာနှိမ့်နိုင်နိုင်ရင်ထိတ်တိုက်ဖြစ်เสียအကြောင်းမရှိဘူးလို့မြင်တယ်ဒါကနီလန်တစ်ခုပေါ့နောက်တစ်ခုက NLD လည်းမပေးဘူးကြံ့ခိုင်ရေးလည်းမပေးဘူးမဲကိုလာမပေးတော့ဘူးဆိုတဲ့အရေးအတွက်ဟာတိတ်ဆိတ်ဝင်သွားဖို့ကောင်းတယ်အခုပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာလူ142ယောက်ပဲလာပေးတယ်တဝက်တော်မရှိဘူးမဲပေးတာအဲ့ဒီတော့ကျွန်တော်တို့ကဒီမဲမပေးတဲ့သူတွေဟာနိုင်ငံရေးကိုစိတ်ကျက်သွားလို့လားမဲပေးလဲဘာမှမထူးပါဘူးကွာလို့စိတ်ထဲမှာဖြစ်သွားလို့လားဆိုတော့အဲ့ဒီအရေးအတွက်ဟာဒါကျွန်တော်တို့အတွက်အာရုံစိုက်ရမယ်အလေးနဲ့ထားရမယ်အရေးအတွက်လို့မြင်တယ်အဲ့ဒီမဲကကွဲတာမဟုတ်ဘူးလာကုန်မပေးတာဆိုတော့ကျွန်တော်တို့ကပြည်သူတွေကိုနိုင်ငံရေးစိတ်ဝင်စားမှုမြင့်တက်လာအောင်လုပ်ဖို့ကိုနိုင်ကဒါဟာဒီမိုကရေစီယုံကြည်တဲ့နိုင်ငံရေးသမားတွေပါတီတွေအတွက်အရေးကြီးတဲ့ mission ပေါ့နော်ဒါဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ခုနကဥပ္ပဝေမဟာမိတ်ဆိုတဲ့ကိစ္စပြောလို့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကဒီပြည်သူပါတီရဲ့တင်ညာချက်မှာမူဝါဒမှာပေါ့နော်ဒီကျေပြန့်တဲ့မဟာမိတ်မူဝါဒထားမယ်ဆိုပြီးတော့ပြောထားတာရှိပါဘူးလို့မနီယာဟိုတဲကလည်းပြောပါတယ်ဆိုတော့တည်င်းနေထွက်နေတဲ့ကောလာလာထွက်တာရှိတယ်ဒီပါတီကိုဟလာထောက်ခံတဲ့လူတွေမှာကျောတော်နောက်ခံပေးတဲ့လူတွေမှာဝိုင်းရံပေးတဲ့လူတွေမှာဥပမာအဖြစ်ဟလာပြည်ထောင်စုပါတီရှိတယ်မပါတာရှိတယ်စားတဲ့ကောလာလာကိုပြန်ပြောဆိုတဲ့ဟာတွေကျွန်တော်ကြားတယ်ဥပ္ပဝေပါများအဲ့ဒီပုံမှာ
ဟိုကျွန်တော်တို့နိုင်ငံရေးရင်ကျင်းမှုကိုလည်းပြန်လည်လာဖို့လိုတယ်။ဘာလို့တခြားလုံးမှာအာဏာရှင်စနစ်အောက်မှာနေခဲ့ရတော့သူကဟိုရန်ငါဆိုတဲ့အယူအဆရှိတယ်။ဆိုတော့အဲ့တော့ရန်ငါအယူအဆမှာငါမဟုတ်ရင်ရန်ဘက်ကပဲဆိုတာမျိုးတစိကတ်တာပေါ့နော်။အဲ့တစိကတ်တဲ့နိုင်ငံရေးဟာကျွန်တော်တို့ဒီမိုကရေစီရင်ကျင်းမှုတွေတော်တော်အန္တရာယ်ရှိတယ်လို့ကျွန်တော်ကတော့ပြောချင်တယ်။အဲ့တော့တကယ်တကယ်ကကျွန်တော်တို့ဟာကျွန်တော်တို့ယက်တီချက်ယုံကြည်ချက်အပေါ်မှာပဲစူးစီးတာဖြစ်တယ်။ဆိုတော့အကယ်၍အခြားအဖွဲ့အစည်းတစ်ခုခုကနေပြီးတော့ပါတီတဲရောက်လာရင်တောင်မှပါတီရဲ့မူဝါဒတွေစီးငင်းစည်းကမ်းတွေကိုမလွဲမသွေလိုက်နိုင်ရမှာဖြစ်တယ်။မလိုက်နာနိုင်ရင်ချိုးဖောက်ရင်ပါတီစီးငင်းစည်းကမ်းတွေကျွန်တော်တို့ဒါကင်တော်ရမယ့်ကိစ္စလေးရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုမျိုးတစိကတ်တဲ့နိုင်ငံရေးဟာဒါလက်လွတ်စပယ်ပြောနေတဲ့သူတွေရောရည်ရွယ်ချက်ရှိရှိလုပ်နေတဲ့သူတွေကိုရောကျွန်တော်ကတော့ဟိုအကြံပြုချင်တာပေါ့နော်။တတိပေးချင်တာတကူကတော့အန္တရာယ်ရှိတယ်။အဲ့ဒါဟာနိုင်ငံဟာတစားစီကျွန်တော်တို့ကအကွဲပြည့်အင်မတန်များတဲ့နိုင်ငံမှာအတယောက်ကိုတယောက်တစိကတ်တဲ့ကိစ္စဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အမျိုးသားပြန်လည်တည်မြဲရေးအတွက်အန္တရာယ်ရှိတယ်ဆိုတာလေးဒါလေးတော့ကျွန်တော်ဒါသတိပြုစေချင်ပါတယ်အားလုံ
းဟုတ်ကဲ့ဆိုတော့ဘာလို့ပဲဖြစ်ဖြစ်ဦးကိုကြီးရဲ့ပြည်သူပါတီဒီ2020ဒုတိယရွေးကောက်ပွဲအတွက်ကြီးရွယ်ပြီးတော့ဒါပြင်ဆင်မှာပါပဲ2020ဒုတိယရွေးကောက်ပွဲမှာလည်းအင်အားနဲ့ဝင်နိုင်အောင်ဦးကိုကြီးတို့စူးစမ်းကြမှာပါပဲ
ဟာ
ဒီလူတွေနည်းလည်းတိထားပြီးသားပါဆိုတော့2020ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေစိန်ခေါ်မှုပေါ့ဆိုရင်ပါရှိမယ်။
အဲ့တော့ဒါအခု အထူးသဖြင့်ပြည်သူတွေရဲ့နိုင်ငံရေးပေါ်မှာစိတ်ဝင်စားမှုပေါ့နော်အဲ့ဒါဟာနိုင်ငံရေးသမားတိုင်းအတွက်အရေးကြီးတယ်လို့ကျွန်တော်ကတော့ယုံကြည်တယ်ဟိုရုပ်ောက်ပွဲဝင်တဲ့ကိုယ်စားလှယ်တယောက်ပါတီတစ်ခုဟာနိုင်ငံတိုင်းမရှုံးရင်ရှုံးမယ်ဒါဖြစ်ိုးဖြစ်စင်မယ်သို့တော်ပြည်သူတွေမဲပေးတဲ့ရာဂိုင်းတော့ကြာသွားပြီဆိုရင်တော့နိုင်ငံရေးလောကတစ်ခုလုံးရှုံးတာလို့ကျွန်တော်ကမြင်တယ်ဆိုတော့ဒါကြောင့်မလို့ပြည်သူတွေနိုင်ငံရေးပေါ်မှာစိတ်ပြတ်သွားတာမျိုးယုံကြည်မှုနည်းသွားတာမျိုးဖြစ်လာခဲ့ရင်တော့အဲ့ဒါဟာကျွန်တော်တို့နိုင်ငံရေးပါတီတွေအားလုံးအတွက်အကြီးမားဆုံးစိန်ခေါ်ချက်လို့ကျွန်တော်တို့မြင်ပါတယ
်။ကျွန်တော်သတိထားမိတာကိုကိုကြီးတို့ပါတီစထောင်မယ်ဆိုတဲ့ကပေါ့နော်ပါတီထောင်မှုတွေစလုပ်တဲ့အချိန်ပါတီဖွဲ့စည်းမှုတွေစလုပ်တဲ့အချိန်နောက်ဒီပါတီဖွဲ့စည်းတဲ့အချိန်မှလည်းပဲအထူးသဖြင့်တရုတ်နဲ့ဂျပန်တို့လိုပေါ့မြန်မာနိုင်ငံနဲ့အတိကမြန်မာကိစ္စဝိစာတွေမှာလည်းပဲငင်းချမ်းရေးကိစ္စရခိုင်ကိစ္စစတဲ့ထက်တဲ့ဝင်ပါနေတဲ့နိုင်ငံကြီးတွေကအတော်လေးစိတ်ဝင်စားတာကျွန်တော်သတိထားမိတယ်။ဆိုတော့ဒီတရုတ်နဲ့ဂျပန်တို့လိုနိုင်ငံကြီးတွေကပြည်သူပါတီကိုအထူးစိတ်ဝင်စားတာဘာကြောင့်လို့များကိုကြီးသုံးသပ်ပါလဲ
။ဟိုတစ်ခုကတော့နိုင်ငံတကာကဒီတန်ယုံနေနိုင်ငံအသီးသီးမှာလာပြီးတော့ရုံးဆိုင်တယ်ဆိုတာဟာအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးသတင်းအချက်အလက်တွေကိုစုဆောင်းတာပဲ။စုဆောင်းပြီးလို့ရှိရင်ဒါသူတို့ရဲ့ကောက်ချက်တွေပေါ့။သူတို့ရဲ့အကဲဖြတ်ချက်တွေရှိပါလိမ့်မယ်ဒါကဒါနိုင်ငံတကာတန်ယုံနေရဲ့ဒါသူတို့ရဲ့တဘာဝပဲဆိုတော့ဒါကြောင့်မလို့လဲဒါကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအလားအလာနိုင်ငံရေးလက်ရှိအခြေအနေတွေအပေါ်မှာမူတည်ပြီးတော့ဘယ်ပါတီကိုဆက်ဆံမယ်ဘယ်အစုအဖွဲ့ကိုဆက်ဆံမယ်ဆိုတာတွေကတော့တက်ဆိုင်ရာနိုင်ငံတွေရဲ့ဒီမှန်းဆချက်တွေဆုံးဖြတ်ချက်တွေလို့ပဲပြောရမှာပါခင်ဗျာ
ဒါဟာပါတီအတွက်အဲ့လားပါတီရှိလျှောက်လို့မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကောင်းတဲ့ကိစ္စလို့ရောကျွန်တော်တို့ပြောနိုင်လား
အဓိကကတော့ကျွန်တော်တို့ကနိုင်ငံရေးပါတီလုပ်တယ်ဆိုတော့အရေးကြီးဆုံးကတော့ပြည်သူ့ရဲ့ထောက်ခံမှုပေါ့ပြီးလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံကိုကိုယ်စားပြုတဲ့အဆင့်ကျွန်တော်တို့စဉ်းစားပြီးဆိုရင်နိုင်ငံတကာနဲ့ဆက်ဆံရေးဒါအင်မတန်အရေးကြီးပါတယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဆိုတဲ့အခါမှာလည်းပဲဒီပထဝီနိုင်ငံရေးအနေထားအရာကိုလိုက်ကအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးဟာဒါဟာကျွန်တော်တို့ရဲ့မွေးရပါဒါတကယ်အင်မတန်အရေးကြီးတဲ့ကိစ္စလည်းဖြစ်ပါတယ်ပြီးတော့မှဒေသတွင်းနိုင်ငံများနဲ့ဆက်ဆံရေးကျွန်တော်တို့အာဆီယံမိသားစုထဲမှာပါဝင်နေတဲ့အတွက်ကြောင့်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြားကျွန်တော်တို့ဒါနိုင်ငံတကာကျွန်တော်တို့ဒီမိုကရေစီရေးကိုတောက်ခံအားပေးခဲ့ကြတဲ့မိတ်ဆွေနိုင်ငံများနိုင်ငံတကာနဲ့ဆက်ဆံရေးဒါတွေဟာကျွန်တော်တို့ဂရုစိုက်ရမယ့်ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါနိုင်ငံရေးပါတီတွေတခုပေါ်လာပြီဒီနိုင်ငံရေးပါတီမှာခေါင်းဆောင်တွေရှိလာပြီဒီခေါင်းဆောင်တွေဒီအချိန်မှာရုပ်ောက်ပဲဝင်နေဟလာပြောရရင်တွတ်တော်တဲ့အကြောင်းပဲဒါပြင်နိုင်ငံအုပ်ချုပ်ရေးအာဏာကြားလာမယ်ဆိုတော့ကျွန်တော်အဓိကမြန်မာမေးချင်တဲ့မေးခွန်းကအင်္ဂလိပ်လိုဆိုရင်တော့ Are you ready to govern? ပြည်သူပါတီအနေနဲ့တိုင်းပြည်အာဏာကိုရယူပြီးတော့တိုင်းပြည်ကိုကောင်းတဲ့လမ်းကြောင်းပေါ်နဲ့အုပ်ချုပ်ဖို့အတွက်အခွင့်အရေးရမယ်ဆိုရင်အုပ်ချုပ်ဖို့အတွက်အစဉ်အလင်းဖြစ်နေပါပြီလား။
အဲ့တော့ကျွန်တော်တို့က230အတွေ့အကြုံတွေရှိတယ်။230အတွေ့အကြုံဆိုတာကိုယ်တိုင်ဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေရှိသလိုကျွန်တော်တို့အရင်မျိုးဆက်တွေကနေတစ်ဆင့်ကြားတစ်ဆင့်နာအတွေ့အကြုံတွေတည်းရှိတယ်။နောက်တစ်ခါနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့စာအုပ်စာသားများတစ်ဆင့်ကလေ့လာတာကိုယ်တိုင်တွားရောက်ပြီးတော့လေ့လာတာတွေရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကိုဘယ်လိုပုံစံမျိုးလုပ်တင်လဲဖြစ်စေချင်လဲဆိုတော့ကျွန်တော်တို့စိတ်ကူးစိတ်တမ်းတွေကျွန်တော်တို့ရည်မှန်းချက်တွေရှိပြီးသားဖြစ်တယ်။အဲ့တော့အကယ်၍ဒါဆောင်ရွက်ခွင့်ရခဲ့မယ်ဆိုရင်လည်းကျွန်တော်တို့ဒီအတွေ့အကြုံတွေကိုလက်တွေ့နယ်ပယ်ကနယ်ပယ်ဒီဘာသာရပ်ဆိုင်ရာနယ်ပယ်လိုက်ကျွမ်းကျင်တဲ့ပုံကူများကိုလည်းကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့စူးစီးနေတယ်စူးစီးထားတာတွေလည်းရှိတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ဒီပြည်သူတွေရဲ့ဘဝကိုမြင့်တင်နိုင်မဲ့ကိစ္စမျိုးတွေအတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်ပြင်ဆင်ထားတာတွေလည်းရှိပါတယ်လို့ပြောပြရစီ
ကျေးဇူးများကြီးဒီမှာလို့
ဟုတ်ကဲ့ပါ
ကျေးဇူးတင်ပါတယ
်ဒါကတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ဟာတနေ့ကနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဘွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါမယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနေ့6နာရီကိုရှိပါပြီတော်ရရှင်တို့ဆက်လက်ပြီးတော့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေမနေ့ဖက်အစီအစဉ်ဒီထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်ကြသလို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတလွားထူးခြားစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မတ်အေးတန်နာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တချစ်တော်ရရှင်တွေအတွက်တချင်လေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ VOA Facebook Messenger ကနေပြီးတော့စာရေးလာတဲ့တော်ရရှင်တွေရဲ့မှတ်ချက်တူလေးတွေသူရဲ့ရင်ဖွင့်စာတွေပြောပြပေးချင်ပါသေးတယ်။အောင်နိုင်ဆိုတဲ့တော်ရရှင်က VOA ကအကိုအမဦးလေးဒေါ်လေးအားလုံးကျမ်းမာချမ်းသာရေးဘေးပြာဝေးကွာပြီးတော့ပျော်ရွှင်ကြပါစေလို့ကျွန်တော်မောင်အောင်နိုင်မှဆုမွန်ကောင်းတောင်းပေးနေပါတယ်ခင်ဗျာအမြဲတမ်းအားပေးလျက်ပါတဲ့ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ကိုအောင်နိုင်တိန်ထွန်းဆိုတဲ့တော်ရရှင်ကတော့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေခင်ဗျာ VOA ကိုအရင်ကြိုက်ပါတယ်သတင်းအမှန်နဲ့တင်ပေးလို့ပါတဲ့ဟောင်တဝင်းဆိုတဲ့တော်ရရှင်ကလည်းဟိုရင်ထဲကနားထောင်လာတာအခုတယ်လီဖုန်းနဲ့အသုံးပြုတဲ့ခေတ်ကိုရောက်တဲ့အထိပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင
် VOA 1 1သားများအားလုံးမင်္ဂလာဖျာဖျာနဲ့ပြည့်စုံပါစေလို့ဆုတောင်းမေတ္တာပို့သပေးလျက်ပါကျွန်တော်ကတော့ရခိုင်တိုင်းရင်းသားတစ်ယောက်ပါ VOA ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်ပြီးလို့စမတ်ဖုန်းခေတ်ကိုရောက်လာတော့လဲ Facebook ကအလွယ်တကူနားဆင်လို့ရတဲ့အတွက်နေ့စဉ်နေ့တိုင်းမနေ့6နာရီကနေ9နာရီထိနားဆင်အားပေးနေပါတယ်VOA ကြောင့်ပြည်ရင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရလို့ကျေးဇူးအထူးတင်ပါတယ်ကျမကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးသတင်းတွေကိုအားပေးတယ်ဆိုလို့ကိုအောင်နိုင်ကိုသိန်းထွန်းနဲ့ကိုအောင်တင်ဝင်းတို့အထူးကျေးဇူးတင်ပါတယ်ဒီမှာတော့ရှင်တရားအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးဖို့ဒီ Messenger ကနေပြီးတော့တောင်းဆိုလာတာလေးကျမပြောပြပေးခြင်းပါတယ်ရှင်တော့ရှင်ဇော်ကြီးပါ
ကျွန်တော်ရဲ့စာကိုမြန်မာပြည်ပေးစာစီစဉ်ကနေထုတ်ပြန်ပေးမယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့အကြံပေးချင်တာကဈေးကွက်စီးပွားရေးပညာပေးစီစဉ်ကိုနေ့စဉ်1မိနစ်2မိနစ်ရေဒီယိုစီစဉ်ကပဲဖြစ်ဖြစ် TV စီစဉ်ကပဲဖြစ်ဖြစ်ထည့်ပေးစေချင်ပါတယ်ကျွန်တော်က VOA ရဲ့ထာဝရပေးဤသက်တယောက်ပါအဖွဲ့သားများအလုံးစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေ
ဟုတ်ကဲ့ပါကိုဇော်ကြီးကဈေးကွက်စီးပွားရေးပညာပေးအစီအစဉ်လေးရေနေ့စဉ်ထုတ်လုပ်ပေးပါဆိုလို့ဟုတ်ကဲ့ကျွန်တော်တို့ဒီမှာနေ့စဉ်ထုတ်လုပ်ပေးတဲ့အစီအစဉ်ကတော့ဒီ1မိနစ်2မိနစ်လောက်တင်ကြားပေးတဲ့ American Agent အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအတူလေးတွေပဲဖြစ်ပါရင်နော်တနေ့အစီအစဉ်တွေကတော့စီးပွားရေးကျန်းမာရေးလူမှုရေးနိုင်ငံရေးဓာတ်မျိုးတွေကိုကျွန်တော်တို့ဒီတစ်ပတ်ကိုတစ်ခါအစီအစဉ်တွေနဲ့ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါရင်စီဝါရေးအစီအစဉ်ကိုကျွန်တော်တို့စီကနေပြတာဝန်ယူတင်ဆက်ပေးတဲ့ကုဇော်ဝင်းလိုင်းကသူစီဝါရေးအစီအစဉ်တွေဘလို့ရွေးချယ်ပြီးတင်ဆက်ပေးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကုဇော်ကြီးကိုဖိတ်ကြားပေးထားပါတယ်ရှင်
။ကျွန်တော်တို့ VOA အနေနဲ့အခုသောရရှင်တူဦးမေးထားသလိုပဲဈေးကွက်စီဝါရေးပညာပေးအစီအစဉ်ကိုနေ့စဉ်တင်ပြပေးတာမရှိပေမဲ့သောရရှင်တွေအတွက်အကျိုးရှိစေမယ်လို့ယူဆတဲ့မြန်မာနဲ့နိုင်ငံတကာကစီဝါရေးသတင်းတွေကိုအတတ်နိုင်ဆုံးစုံလင်အောင်အပတ်စဉ်စီဝါရေးကဏ္ဍကနေတင်ပြပေးနေပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါကိုဇော်ဝင်းလိုင်းကျေးဇူးတင်ပါတယ်ကိုဇော်ကြီးလည်းနားနဲ့တပတ်ပေါက်လိုက်မယ်လို့ထင်ပါရဲ့နော်ရေတော့ဆက်တချို့ဘုဟုတ္တရအချက်လက်လေးတွေနဲ့ပတ်သက်ပြီးသိကျင်တာလေးတွေမေးလာတာကိုလည်းရသလောက်ရှာဖွေပြီးတော့အခုဖြေကြားပေးကြပါမယ်မိုးဟိဆိုတဲ့တော်ရှင်ကမင်္ဂလာပါ VOA ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒရက်ကဘယ်နိုင်ငံသားလဲခင်ဗျာတဲ့ကုလသမဂ္ဂရုံးချုပ်ကဆွစ်ဇာလန်နိုင်ငံမှာလားဆိုတာလည်းပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ကိုမိုဟင်းအခုလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်တူဂီနိုင်ငံသားပါ။ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်နေတာဝန်ယူခဲ့တာပါ။သူ့ရဲ့နိုင်ငံဖြစ်တဲ့ပေါ်တူဂီနိုင်ငံမှာဆိုရင်လည်း1995ခုနှစ်ကနေ2002ခုနှစ်အထိဝန်ကြီးချုပ်ဖြစ်ခဲ့သူပါ။သူက2012နဲ့2014တို့မှာပေါ်တူဂီနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်တမ်းအရာဆိုရင်နှစ်ပေါင်း30အတွင်းမှာအကောင်းဆုံးအတော်ဆုံးဝန်ကြီးချုပ်ဖြစ်နေပြည်သူတွေကတတ်မှတ်သူဖြစ်ပါတယ်။နောက်ထပ်ဒီကိုမိုဟိမေးထားရဲ့နောက်ထပ်မေးခွန်းတစ်ခုဖြစ်တဲ့ကုလသမဂ္ဂရုံးချုပ်ကဆွေဇလန်နိုင်ငံမှာလားဆိုတာဖြေဖြေချင်ပါတယ်။ဟုတ်ကဲ့ပါ။ကုလသမဂ္ဂရုံးချုပ်ကအမေရိကန်ပြည်အောင်စုအရှေ့ကျန်းကနယူးယောက်ပြည်နယ်နယူးယောက်မြို့မှာဖြစ်ပါတယ်။ဆွေဇလန်မှာကဒီရုံးချုပ်တော့ရှိပါတယ်။ဒါပေမဲ့ဆွေဇလန်ကကုလသမဂ္ဂတစ်ခုလုံးရဲ့ရုံးချုပ်မဟုတ်ဘဲနဲ့ဥရောပသမဂ္ဂရဲ့ကုလသမဂ္ဂရုံးချုပ်ဖြစ်ပါတယ်။နောက်ပြောအဲ့ဒီဆွေဇလန်ကဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂယုံတည်ရှိတဲ့ပါလေဒီနာရှင်အဆောက်အုံကကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံတို့အခြေစိုက်တဲ့နေရာလည်းဖြစ်ပါလိမ့်ရှင်။ကိုမိုဟင်းသိကျင်တာလေးတွေရှင်းသွားပြီထင်ပါရဲ့နော်။နောက်ထပ်မေကွန်းမေးလာတဲ့တော်ရရှင်နှစ်ယောက်ကိုလည်းဖြစ်ကျင်ပါရဲ့ဘာလို့လဲဆိုသူတို့နှစ်ယောက်ကမေကွန်းတစ်ခုတည်းကိုဒီအကြောင်းအရာတစ်ခုတည်းကိုသိကျင်လို့မေးလာကြလို့ဖြစ်ပါတယ်။ကိုမင်းခန့်ဆိုတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ထဲကမြန်မာနိုင်ငံသားတူဦးပါရဲ့ဟုတ်ကဲ့ပါရှင် ICC ဆိုတာဘလို့လူတွေလည်းသိကြပါရဲ့ခင်ဗျာသောရရှင်တွေကိုလေးစားရင်ဖြည့်ကြပါရဲ့ဟုတ်ကဲ့ပါသောရရှင်တွေကိုတော့အမြဲတမ်းလေးစားပါရဲ့ဒီဖြည့်ကြဖို့ကတော့တစ်ခါတလေလဲစားရည်များလို့ရဲ့ဖြည့်ကြဖို့အကြောင်းအရာကလည်းစားအောင်နဲ့ပါသွားတာမျိုးရှိတတ်တာရည်နဲ့မဖြည့်ကြပြလိုက်တာပါနော်နောက်ထပ်သောရရှင်တယောက်ကလည်းမေးထားပါရဲ့သူ့နာမည်ကအင်္ဂလိပ်လိုရေးထားပြီးတော့အတန်ထွက်ရတော်တော်ခက်ပါရဲ့ Norfolk လို့ရေးထားတဲ့ Facebook အကောင့်ပိုင်းရှင်မှာဒီသောရရှင်ကမင်္ဂလာပါ view ရေးကျွန်တော် VOE ကိုတခါမှမမေးဘူးပါဘူးကျွန်တော်သိကျင်တာတစ်ခုကတော့ ICC ဆိုတာဘာလဲဘယ်လိုဖွဲ့စည်းလဲသူတို့ရဲ့အလုပ်ကဘာတွေလဲဘယ်လိုဖွဲ့စည်းထားတာလဲသိကျင်လို့ပါကျေးဇူးပြုပြီးတော့သိပါရစေ VOE ကျမ်းမာပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်တဲ့ဟုတ်ကဲ့အခုလိုဆုမွန်ကောင်းတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီတော့ရှင်နဲ့ခုနမေးထားတဲ့တော့ရှင်ကိုမင်းခန့်လို့မေးထားတဲ့မေးခွန်းလေးကိုတီးဖို့အတွက်ကျွန်မ ICC ဆိုတာဘာလဲနည်းနည်းလေးတိတိကျကျပြောပြပေးပါမယ်နော် ICC ဆိုတာ International Criminal Court လို့အင်္ဂလိပ်လိုခေါ်ပြီးတော့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးဒါမှမဟုတ်လည်းနိုင်ငံတကာယာဇဝတ်မှုဆိုင်ရာတရားရုံးနိုင်ငံတကာယာဇဝတ်မှုခုံရုံးဒီလိုမျိုးအသီးသီးပြောလို့ရှိကြပါတယ်နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံတကာတရားရုံးတစ်ခုဖြစ်ပြီးတော့ Netherlands နိုင်ငံတဟိတ်မျိုးတော်မှာတည်ရှိပါတယ်ဒီတရားရုံးမှာလူမျိုးတုံးတက်ချက်မှုနောက်ပြီးတော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ရှိသူတွေကိုဒီတရားရုံးမှာတရားစီရင်လို့ရပါတယ်။ဒီလိုမျိုး ICC တရားရုံးမှာတရားစီရင်ဖို့ဆိုရင်နိုင်ငံရဲ့တရားရုံးတွေမှာတရားမစီရင်ခြင်းနဲ့အမှုမျိုးတွေဒါမှမဟုတ်ရင်လည်းကုလသမဂ္ဂနဲ့နိုင်ငံတနင်္ဂနွေနိုင်ငံကတိုင်ကြားတာမျိုးတွေဒါမျိုးတွေဆိုရင်တရားရုံးကတရားစီရင်ပေးရပါတယ်။Rome Statute ရောမသဘောတူညီချက်လို့မြန်မာလိုခေါ်တဲ့ပတ်ပေါင်းစုံပါဝင်တဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်က ICC ရဲ့အခြေခံစည်းမျဉ်းဖြစ်ပြီးဒီသဘောတူညီချက်က2002ခုနှစ်မှာစပြီးတော့တရားဝင်အကျုံးဝင်တာဖြစ်ပါတယ်။လက်ရှိမှာဆိုရင်နိုင်ငံပေါင်း123နိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာမလို့ ICC တရားရုံးရဲ့ဒီအဖွဲ့ဝင်လေးလို့ပြောနိုင်ပါတယ်။မြန်မာနိုင်ငံကတော့ဒီ ICC ဖြစ်မြောက်ရေးအခြေခံ Rome Statute မှာလက်မှတ်ရေးမထိုးထားသေးပါဘူးရှင်။တော်ရရှင်နေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်လာတဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်။အခုစာကိုဖော်ပြပေးမယ်တော်ရရှင်ကပြီးခဲ့တဲ့တစ်ခါထောက်ကပဲစာဖော်ပြပေးသွားတဲ့ Johnny Sir Johnny ဆိုတဲ့တော်ရရှင်ဖြစ်ပါတယ်။ဒီတော်ရရှင်ကသူ့ရဲ့စာကိုပြန်ကြားပြီးလို့ကျေးဇူးတင်ပါတယ်တဲ့။ကျွန်မပြီးခဲ့တဲ့တစ်ခေါက်တုန်းကသူ့ကိုနိုင်ငံခြားကထင်လို့ပြောလိုက်မိတာ။အင်တာနက်လိုင်းတွေကောင်းကောင်းသုံးနေရလို့တကယ်တမ်းကျတော့သူကနိုင်ငံခြားကမဟုတ်ပါဘူး။မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်အခုလောလောဆယ်ဒီရိုဟင်ဂျာဒုက္ခသည်စခန်းကပြန်လာမဲ့သူတွေကိုပြန်ပြီးလက်ခံရင်းစခန်းတွေမှာတာဝန်ကျနေသူဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
် VOA ရေကျွန်တော်စာကိုတင်းနေနေညကမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးလို့ကျေးဇူးပါဒါပေမဲ့မအေးတန်ကကြော်ထင်တယ်လို့ကျွန်တော်ကအနောက်နိုင်ငံတွေမှာရောက်နေတာမဟုတ်ပါဘူးထင်မကြီးပါနဲ့အနောက်တော့အနောက်ပါပဲဒါပေမဲ့မြန်မာနိုင်ငံရဲ့အနောက်ဖက်ဆုံးငေါန်းတော်မြို့နယ်တောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာတာဝန်ကျနေတဲ့ဝန်ထမ်းတယောက်ပါပြောချင်တာကအခုမြန်မာဆွေရဟာမောင်းနှောဒေတာကိုသူတတ်နိုင်တော့အကောင်းဆုံးလုပ်ပေးထားလို့ငဇက်ဒေတာပါမကျန်အကုန်လုံးအင်တာနက်လမ်းရောက်အောင်လို့လုပ်ပေးထားပါတယ်။အဲဒါကြောင့်အင်တာနက်ဝက်ဘ်ဆိုက်ကနေနားဆင်နိုင်တာပါ။အခုဘင်္ဂလားဒေ့ရှ်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့အခါမှာလည်းအကောင်းဆုံးဖြစ်အောင်လို့သူတို့အတွက်စာဝန်ကြီးစီဝါကအစအကုန်လုံးအသစ်ပြင်ဆင်ပေးထားပြီးသားပါ။အ အတော်လေးငွေကုန်ကြီးကြခံပြီးတော့ပြင်ဆင်ပေးထားတာပါဝန်ထမ်းတွေလည်းအဝေးကနေလာပြီးတော့တနေ့တစ်ကြီးမှာပြင်ပန်းခံပြီးတော့စောင့်နေပါတယ်ဒါကိုသူတို့ကပြန်မဝင်လာဘူးဆိုတာကစဉ်းစားစရာပါလက်တွေ့လှုပ်ထားတဲ့အစီအနေထားကိုလာကြည့်ပြီးတော့အပြစ်တင်ကြပါလို့ပြောပြပါသူတို့တောင်းနေတဲ့နိုင်ငံသားအခွင့်အရေးဆိုတာကမပေးဘူးမဟုတ်ပေးမှာပါစီစစ်ပြီးမှပေးရတာပါဒီတိုင်းရော့ရင်ဆိုပြီးတော့ပေးလို့မ ီးလုပ်ငန်းစဉ်မှာအဲ့ဒါကိုသူတို့ကနိုင်ငံသားအရေးချင်းကြားသွားမှာရော့သွားမှာကိုကြောက်နေကြတယ်ထင်ပါတယ်ပြောချင်တာကမြန်မာစုရဟာအကောင်းဆုံးပြင်ဆင်ပေးထားတာကိုသူတို့ကသာအကောင်းမမြင်ကြတာပါမြန်မာဘက်ကမှားတာမဟုတ်ပါဘူးဒါကိုနိုင်ငံတကာနဲ့ကမ္ဘာမီဒီယာတွေသိအောင်ပြောပြပါလှုပ်ဆောင်ပြပါကူညီပြပါ VOE
ဟုတ်ကဲ့ပါဒါကတော့သူ့ရဲ့အမြင်သူ့ဘက်ကပြောတာဖြစ်ပါတယ်သူ့ဘက်ကဆိုရင်တော့ဒီမြန်မာနိုင်ငံဘက်ကတာဝန်ကြားသူတွေကဒုက္ခတွေတွေပြန်လာကိုစောင့်ကြိုနေကြတာဖြစ်ပြီးဒုက္ခတွေကလေးကသူတို့ဘာသူတို့အစိုးရရင်လုံပြီးတော့ပြန်မလာကြတာလို့ပြောပါတယ်ဒါကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုကျွန်တော်တို့ဖော်ပြပေးတာဖြစ်ပါရဲ့နော်သောရရှင်ရဲ့ပေးစာတွေကိုဒီမှာရင်ရက်ချင်ပါတယ်တေးတောင်းလာတဲ့သောရရှင်တွေကိုလည်းအလဲပေးပါအောင်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသေးတောင်းလာတဲ့သောရရှင်တဲ့ပေါ်နဲ့ပြေးကြမှာရဲ့ဒီသောရရှင်ကမျိုးရီကအကူအမရီမင်္ဂလာပါချစ်ရတဲ့မိသားစုနဲ့ခွဲနေရတာမလို့အလွမ်းပြေတခြင်းလေးတပုတ်လောက်တောင်းကျင်ပါတယ်ဖွင့်ပေးပါ့ရဲ့အန်ကာရာတည်ဆူထားတဲ့မဝေးတဲ့အဖြစ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့သောရရှင်ကိုဆူတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကိုဆိုးတောင်းဆိုရင်အန်ကာရာတည်ဆူထားတဲ့မဝေးတဲ့အခြေဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြပါမယ်ဒီတေးတောင်းတဲ့သောရရှင်ရော VOA တေးချစ်သောရရှင်ရဲ့အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလိမ့်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်မန္တာရှိဒီတန်လောမှာအလုံးစံနာတော့ရှိမြအကုန်ဒီသောဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင်။Thank you.
ဣဒနာကျော်စီစဉ်တဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ဒီနေ့သာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်မှာတော့မြန်မာကြက်ငွေယုံကြည်လာအောင်ဘာတွေလုပ်ပေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကအမျိုးသားလွှတ်တော်မှာကရားအမှတ်ကူအမတ်ဦးစိုးသိန်းကနိုင်ငံတွင်းဒေါ်လာငွေအသုံးပြုနေကြတာနဲ့ပတ်သက်ပြီးမေးခွန်းထုတ်ပါတယ်။သူမေးခွန်းအပြည့်စုံကတော့နိုင်ငံပိုင်ငွေကြေးပုံမခိုင်မာလာစေရန်နှင့်တရားမဝင်ငွေကြေးသုံးစွဲမှုများကိုထိန်းချုပ်နိုင်ရန်နိုင်ငံသားသုံးဝေအားမြန်မာနိုင်ငံတစ်ဝှမ်းလုံးတွင်ပြည်တွင်းတွင်ကြက်ငွေအဖြစ်လဲလှယ်သုံးစွဲစေရန်တွန်းအားပေးမိအစီအမံများရှိမရှိဆိုတဲ့မေးခွန်းဖြစ်ပါတယ်။မေးခွန်းမိတဲ့ကရားကူအမတ်ဦးစိုးသိန်းဟာအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကစီနီယာဝန်ကြီးတစ်ပါးဖြစ်ပြီးစီးပွားရေးဆိုင်ရာကိစ္စတွေအဓိကကင်တွယ်ခဲ့သူဖြစ်ပါတယ်။လက်ရှိသူ့မိဘကလည်းနိုင်ငံတွင်းတောက်လျှောက်ဖြစ်ပေါ်နေတဲ့ကြက်ငွေတန်ဖိုးကျဆင်းတာမတည်ငြိမ်တာတွေနဲ့ဆက်ဆက်နေပါတယ်။ဒီမိဘအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘိုးဘန်ဒူဥက္ကဋ္ဌဦးဘိုးဟောင်းကဘလို့ဖြေခဲ့သလဲ။ဘိုးဘန်ရဲ့စီမံနေရာကြက်ငွေတန်ဖိုးကျဆင်းနေမှုမတည်ငြိမ်မှုပြဿနာကိုဘလောက်ဖြေရှင်းပေးနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
မေကွန်းနဲ့ပတ်သက်ပြီးဗဟိုပန်ဒုဥက္ကဋ္ဌဥပိုပုံငေကအဖြစ်မှန်တွေနဲ့အခက်အခဲတွေကိုလွှတ်တော်အမတ်တွေသဘောပေါက်အောင်ပုံပွင့်လင်းလင်းရှင်းပြခဲ့တာတွေ့ရပါတယ်။တကယ်တော့ပြည်တွင်းကဈေးနှုန်းတက်မှတ်မှုနဲ့ရောင်းဝယ်မှုတွေဝန်ဆောင်ကရယူတာတွေငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ရင်ကြက်ငွေတစ်မျိုးတည်းကိုပဲအသုံးပြုဖို့ဗဟိုပန်ကထုတ်ပြန်ထားပြီးသားပါ။ဒါပေမဲ့လိုက်နာမှုမရှိကြတာကြောင့်2015 2016နဲ့2018မှာ၃ချိန်တိုင်တိုင်ညွှန်ကြားချက်တွေထပ်ပြီးထုတ်ခဲ့သေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဗဟိုဘဏ်ကညွှန်ကြားချက်တွေဘလောက်ပဲထုတ်ထုတ်လိုက်နာမှုမရှိကြတာကတော့ဒီကနေ့အချိန်ထိပါပဲ။လက်ရှိဟိုတယ်တွေစားတောက်ဆိုင်တွေနိုင်ငံခြားကလာဖွင့်ထားတဲ့ပုဂ္ဂလိကကျောင်းတွေကျောင်းမြတ်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေနိုင်ငံခြားသားတွေနဲ့ INGO တွေကိုအင်ချမ်းမြေတိုက်ခန်းငှားရမ်းတာတွေစတာတွေမှာဒေါ်လာနဲ့ပဲရယူနေကြသလိုဝင်ကြီးဌာနတွေအနေနဲ့လည်းငွေငှားရမ်းတာနိုင်ငံခြားနဲ့ဖက်ဆက်ရင်းနှီးမြှုပ်နှံရမှာလဲသူတို့ရမယ့်လုပ်ငန်းဆောင်ရွက်မှုဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ပဲလက်ခံဆောင်ရွက်နေတယ်လို့ဥပုဘုံငယ်ကဆိုပါတယ်ဒီနေရာမှာကြုံရတဲ့ပြဿနာတစ်ခုကပြည်တွင်းကအယောင်ဆိုင်တွေ၊လေကြောင်းလိုင်းနဲ့ဟိုတယ်တွေ၊ကျောင်းရဲ့ရတနာအယောင်ဆိုင်တွေဟာသူတို့ရောင်းကုန်တွေနဲ့ဝန်ဆောင်ကဈေးနှုန်းတွေကိုဒေါ်လာနဲ့ပုံသေးတက်မှတ်ထားပြီးမြန်မာငွေနဲ့လွှဲပြောင်းရယူရမှာငွေလဲနှုန်းကိုပြင်ပပေါက်ဈေးထက်မြင့်တင်တက်မှတ်ပြီးရယူတတ်ကြကြောင်းဒါကြောင့်ငွေပေးချေရသူတွေအနေနဲ့ပိုးပြီးတက်တာစေမဲ့ဒေါ်လာငွေနဲ့ဓာတ်ရိုက်ပေးချေတာမျိုးပဲလုပ်နေကြတာမြင်နေရတယ်လို့ဆိုပါတယ်ဒီလိုနဲ့မြန်မာနိုင်ငံတွင်းမှာငွေပေးချေမှုတွေကိုကြက်ငွေပဲအသုံးပြုဖို့တတ်မှတ်ထားပေမယ့်တရားမဝင်တဲ့ဒေါ်လာနဲ့ပေးချေမှုတွင်ကျင်နေရတာဖြစ်တယ်လို့ဆိုပါတယ
်။တကယ်တော့ဒီပြဿနာဟာတူဦးတယောက်ကလုတ်ကင်တာမျိုးမဟုတ်ပဲဈေးကွက်အတွင်းကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာမို့ပထမအဆင့်မှာပြည်သူတွေကိုအချိန်ကာလတစ်ခုတတ်မှတ်ပြီးပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်လုပ်ဖို့လိုပါတယ်။နောက်ပိုင်းကျမှအရေးယူတာမျိုးလုပ်မယ်လို့ဥပုဘုံငယ်ကမယုံမလွန်ဖြေသွားပါတယ်။ဒီတွေမှာဒေါ်လာကိုအသုံးမပြုပဲကျပ်ငွေကိုပဲအသုံးပြုဖို့ဆိုတဲ့ကိစ္စဖြစ်ရှင်းရမှာငွေကြေးနည်းနည်းလေးပဲအသုံးပြုတဲ့လက်လီအယောင်ဝယ်နဲ့ငွေကြေးပမာဏအများကြီးအသုံးပြုရတဲ့လက်ကအယောင်ဝယ်အလွှဲပြောင်းနှမျိုးစလုံးဖြည့်ရှင်းပေးဖို့လိုပါတယ
်လက်လီအသုံးပြုမှုအတွက်ကိုင်းတွဲထိန်းချောင်းရတာတိတ်ပြီးမခက်ခဲနိုင်ပါဘူးဥပဒေနီးဥပဒေထုတ်ပြန်ပြီးမလိုက်နိုင်ရင်ခံယူရမယ့်ပြစ်ဒဏ်စတဲ့တတ်မှတ်ချက်တွေလည်းရှိဒေါ်လာကနေကြက်ငွေဖလှယ်နိုင်တဲ့ငွေလဲကောင်တာတွေနေရာအနှက်ရှိနေပြီးဆိုထိန်းချောင်းရလွယ်ပါတယ်ပို့ကုံသွင်းကုံကိစ္စလူမျိုးမှဆိုရင်တော့ပို့ကုံသမားရဲ့ဒေါ်လာရငွေတွေကိုဗန်တွေကနေကြက်ငွေပဲထုတ်ပေးတာမျိုးလုပ်လို့ရပေမဲ့သွင်းကုံသမားတွေလိုအပ်နေတဲ့တစ်နှစ်ဘီလီယံနဲ့ချီတဲ့ဒေါ်လာငွေတွေကိုဘယ်သူကရောင်းပေးမလဲဆိုတဲ့ပြဿနာရှိလာနိုင်ပါတယ်လက်ရှိအခြေအနေမှာတော့ပို့ကုံသမားကရထားတဲ့ဘန်တဲကဒေါ်လာတွေကိုသွင်းကုန်သမားကအပြင်မှာကြက်ငွေချေဘန်အကောင့်နဲ့အချင်းချင်းလွှဲပြောင်းယူတဲ့နည်းနဲ့ဖြည့်ရှင်းနေကြတာတွေ့ရပါတယ်။သိပ္ပကြာသေးခင်တို့ကတော့ဗဟိုဘန်ဟာနိုင်ငံသားဘန်ခွဲတွေကိုဘန်ဝင်ဆောင်မှုလုပ်ငန်းတိုးချဲ့လုပ်ခွင့်ပြုခဲ့ပါတယ်။အဲ့ဒီမှာကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေကိုချင်းငွေချေးခွင့်ပြုလိုက်တဲ့ကိစ္စလည်းပါပါတယ်။ Dilo Chequin to like chin up in Thing on the Mari in it, Duro Gala to Lu and need it, Dolago, Eddie Nangan Japan, Bangwerigani, Che United Melule, the whole Banga, Yoli Tabare, Nangan Japan, Bangwerigu, Kulu, Bangwin Samu Lunga, Doche, Quintu like the Ha, Eddie Bandri in it, Tirin Lunga, Lu Echa, don't you may, Dolang Widi, Siwin Lazibu, Yuede, Lule Subare, Dahale, Deni up in, Nema Jamwe, Dambo, Dinye, Yegule, Tisina Mare. A lot to have it. Nemaning and Emma, Winsamu Lung and Relo, Jamwine, Winsanga, Yapi, Nangazago, Dolang with it, then you took Bomet, Gomini, Yep, Tatanagule, dear Win Niland in it, Tishin Bia Baume, Ubama, Gata Chesai, Ori Du Gomniha, Digger Gulada, Dream, Nemaning Emma, Wingwe, American Dollar. ตรงอย่างเนี่ยตรงด้านจอยาวเลยถ้าเกิดคุณจะเสียดีเนี่ยมาสู้ยากูเป็นสองอย่างเลยคุณขาดเลยหนึ่งปีเองแต่ในอันเนี่ยดอลลาร์เลสคุณจะต้องเอาชีวาเลยถ้าเกิดตั้งสัญญาในเงินดามาโฮเนี่ยมาในเงินเปลี่ยนบ้านทั่วอยู่ตัวเมื่อสุ่ยจะเงินเนี่ยยาทาร์เรียนเงินวิริกูเดี๋ยววิ่งเพื่อเอาดอลลาร์เลยเลี้ยไปยาวเลยเนี่ยแล้วแต่เยี่ยจี้อะไรคุณก็บ่ฮู้เป็นอันนี้เนี่ยที่เรื่องปกติก็เป็นเรื่องดอลลาร์เลยเว้นทรัพย์สิ่งที่จ
အဲ့ဒီငွေမဲတွေကိုဒေါ်လာအဖြစ်အသွင်ပြောင်းစုဆောင်ထားသူတွေရဲ့ပမာဏများပြားတဲ့နိုင်ငံခြားငွေပိုင်ဆိုင်အသုံးပြုမှုကိုဥပဒေကြောင့်အရထိန်းချုပ်နိုင်ဖို့ပါအားလုံးကိုခြုံငုံတိုးတက်ရရေမြန်မာကျပ်ငွေတန်ဖိုးတစ်ခုမှတည်ငြိမ်ရှိနေပြီးအတက်အကျအလှုပ်ရန်နည်းဖို့ဆိုတဲ့ကိစ္စမှာအစိုးရဘတ်ဂျက်လုံငွေပြမှုပို့ကုန်သွင်းကိုပမာဏထိန်းချုပ်လိုမှုကိစ္စမျိုးတွေမကဘဟုပိုင်ရ ပြည်သူလူတရလုံးမြန်မာကျပ်ငွေပေါ်ယုံကြည်မှုပြန်ရလာပြီးကျပ်ငွေကိုသာတုံးဆွဲစုဆောင်ရင်ကျပ်ငွေတန်ဖိုးတည်ငြိမ်ရေးဖြစ်ပေါ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
ဒီလိုအောင်မြင်ရဲ့ပြည်တွင်းတုံးသက်ချက်အပတ်စဉ်ခဏကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်ပါတစ်ပုဒ်တင်ဆက်ပေးပါဦးမယ်။ယူဂန္ဒာနိုင်ငံမှာအသက်အန္တရာယ်ထိခိုက်စေနိုင်တဲ့ Ebola virus မပြန့်ပွားဖို့အတွက်ကာကွယ်တားဆီးရေးလုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကတိုးမြှင့်ပြီးတော့လှုပ်ဆောင်နေပါတယ်။လွန်ခဲ့တဲ့ဩဂုတ်လကစပြီးတော့အိမ်နီးချင်းကွန်ဂိုနိုင်ငံမှာလူပေါင်း250လောက် Ebola ရောဂါကူးစက်ပြန့်ပွားမှုဖြစ်ခဲ့ပြီး180တည်ဆုံးခဲ့ပါတယ်။နှစ်နိုင်ငံနယ်ဇက်မှာဆက်ပြီးတော့ဖွင့်ထားသေးဖြစ်တာကြောင့်နယ်ဇက်ကိုဖြတ်ပြီးတော့ virus ပိုးမွှားတွေဝင်ရောက်လာမှာကိုကျန်းမာရေးကျွမ်းကျင်သူတွေကအထူးစိုးရိမ်နေကြပါတယ်။ယူဂန္ဒါကနေဟာလီမာအတူမနီပေးပို့ထားတဲ့သတင်းတော်ကိုတင်ပြပေးပါမယ်ခင်ဗျာ။လာမီယာမြာဆိုရင် Ebola virus ပိုးကူးစက်ပြန့်ပွားမှုဖြစ်တဲ့ Congo Democratic သမ္မတနိုင်ငံမြောက်ပိုင်းကီဘူးခရိုင်နဲ့ယူဂန္ဒါနိုင်ငံကိုနယ်ဇက်စီချထားတဲ့မြေတစင်းဖြစ်ပါတယ်။တစ်ဖက်ကမှာအသက်ဘေးကိုဒုက္ခပေးစေနိုင်တဲ့ virus ပိုးမွှားတွေကူးစက်မှုဖြစ်ပွားနေသည့်တိုင်သတင်းတစ်ပတ်မှာလူပေါင်း2000လောက်နေဆက်ဖြတ်ကျော်သွားလာနေတာကြောင့်အန္တရာယ်အလွန်ကြီးမားတယ်လို့ယူဂန္ဒါကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယူဂန္ဒါနိုင်ငံကဂျိမ်းဘီရာဟာအနည်းဆုံးသတင်းတစ်ပတ်မှာ2ချိန်လောက်ကွန်ဂိုဘက်ကိုသွားပြီးတော့စားတောက်ဆရာနဲ့မိသွေးတွေဝယ်ယူပြီးပြန်လည်ရောင်းချနေသူဖြစ်ပါတယ
်။Lakini tu tunaenda kupata biashara na tunaenda na tunagua.
Aima yoga ဖြစ်နေတယ်ဆိုတော့ကြားရတာပဲလေ။ဒါပေမဲ့အရောင်းဝယ်ကိစ္စအတွက်တော့တွားနေရတာပါပဲ။သိတော့မကြောက်လှပါဘူး။ဘာလို့လဲဆိုတော့ကျမတို့တွားတဲ့နေရာမှာ Ebola ယောဂါဖြစ်ပြီးတော့နေထိုင်မကောင်းဖြစ်တာတခါမှမတွေ့ဘူးလို့ပါ။ကျမတို့ကတော့ဝယ်စရာရှိတာဝယ်ပြီးပြန်လာပဲလေ
။ဘီရာပါဝင်တခြားလူတွေယူဂန္ဒါနိုင်ငံအတွင်းကိုပြန်ဝင်လာတဲ့အချိန်မှာတော့ Bruce Balimakalo လူအားပေးတွေနဲ့ကျမရဲ့လူသားတွေကစစ်ဆေးမှုတွေပြုလုပ်ကြပါတယ်။လက်တွေကိုဆေးကြောဖြစ်တယ်ခြေရောက်တွေကိုကူးစက်မှုမဖြစ်အောင်ပြုလုပ်တယ်နောက်ပြီးတော့လူတွေကိုဝင်ခွင့်မပြုခင်ပိုးမွှားတွေပါမလာအောင်စစ်ဆေးကာကွယ်မှုတွေလှုပ်ဆောင်တယ်လို့သူကပြောပါတယ်အခုချိန်ထိတော့ယူဂန္ဒါနိုင်ငံအတွင်းမှာ Ebola virus ကူးစက်မှုဖြစ်တာမတွေ့ရသေးပါဘူးဒီရောဂါကကူးစက်မှုဖြစ်ပွားတယ်ဆိုတဲ့လက္ခဏာတွေ့ရဖို့သတင်း3ပတ်လောက်ထိစောင့်ရတတ်ပါတယ်နေဆက်ကိမှာကာကွယ်စစ်ဆေးမှုတွေပြုလုပ်သည့်တိုင်အောင် Ebola virus ကူးစက်ထားသူတယောက်တည်းချွတ်ချောပြီးတော့ဝင်ရောက်လာမှာကိုစိုးရိမ်နေတော့ဘူတူကိုပြုတ်ကောင်စီရဲ့အကြီးအကဲဂျွန်ကန်ဒိုရီကပြောရတယ
် Somebody who's coming from Congo don't search with him with the hands once he come to buy anything
pongo ba ka lu ti yau la pi ro le la we le so yin tu ko le swe nong sa ja ba bu tu pisi la we le so yin we pi da ne pyan twa se ba de tha le su ru si ya ngwe ko lak khan ya ma ko taw so yin ja ba de
yugana cha ma yi bu ni thana ha ebola virus ma ku sa nai aw ka kwe yi lo ngan ni to mi lou saung le de lu shi dan cha ma yi lou twa de ne atu san tat pi lo ni se ka kwe se de a tin ne cha tha ba de Dangerous Asenga, Uganda Nengaye, Jama Itana, Wunji Pipare.
Currently, in Uganda, we have 2,100 doses of the vaccine available.
Jutin Tin Simurigo, a museum sent to Lotabare. Jama Ilotarigo, Tendendi, Le Pini Bari. Lolo Semara, Uganda, Nuta, Jama Itana, Yonsema, Kawesia, Natangdea, Shini Bari.
Natakunakunika, Uganda Nenga Nezamu, Bundi Bujoma. Dubong Tia Liza Kuya Ibola Yoga Kusamu Pibogebi Dosa Konya Tisongare. Yoga Tencho Nembo Dre Yetaraba Bao Miazwa Chen Yugera Le Piparekna.
Democratic Yamata DVB Yoga Langani Pay Chishunamari. TVB Yotan Salonga Nidro Nizhi Nya Sena Yime Mene Gona Yekwe Chini Ma Pchipari Bongman Jishu Nidra VOA Asia 77 Juru Gani Pchipari Mene Dongzeza Nao Songya Nangye Nangane Nyema Dirini Ipchi Dirin Sangmari Dresso Minyan Ganyu Nye Apresin Ganyari Gu TVB Yotan Laima Nizhi Bongman Jishu Nama Ese
ဒီဝေးမြန်မာပိုင်းစီစဉ်ကတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေရတာပါ။ဗီအိုအေကိုဝေဘန်အကြံပြုစာရေးသားပေးဖို့ခြင်းနဲ့တေသချင်းတောင်းဆိုကြခြင်းနဲ့ဆိုရင်ဗီအိုအေရဲ့အီးမေးလ်လိပ်စာကဘာမီစ@voanews.com ဖြစ်ပါတယ်။ဗီအိုအေအမေရိကန်တိုင်းရဲ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကိုမနေ့ရှင်းနိုင်ရနေ့9:00နာရီထိလိုက်လို့မီတာ16စက်9နဲ့48တိကျပ နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကတည်းကညာပြပါတယ်ခင်ဗျာ
။ရှေ့ပြောင်းနေထိုင်လူတွေကတင်းငွေနေကမက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုအတွင်းအတင်းဝင်ရောက်ဖို့စ조사ခဲ့ကြပြီးတဲ့နောက်အမေရိကန်ဘက်ကဆန်ဒီယေဂိုနဲ့မက္ကဆီကိုဘက်ကတီဟွာနာအကြားမှာရှိတဲ့ဆန်စီဒရိုနေစပ်ဂိတ်ကိုအမေရိကန်အာဏာပိုင်တွေကပိတ်ပစ်လိုက်ပါတယ်အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်းအင်အား900လောက်ရှိတဲ့လူအုပ်ကြီးကနေသက်ကိုဖျက်ပြီးအမေရိကန်ဘက်ကိုဝင်ဖို့စ조사တာကိုမက္ကဆီကိုရဲတပ်ဖွဲ့ကမတားဆီးနိုင်တာကြောင့်အမေရိကန်နဲ့ကြားဆောင်တပ်ဖွဲ့ကမျက်ရည်ရိုးပုံးနေနဲ့ပြစ်ခတ်ခဲ့သလိုရဟယင်တွေကလည်းကောင်းကင်ပေါ်မှာပြန်ဝဲနေခဲ့ပါတယ်ရုရှားရဲ့ပိုင်နယ်တွင်ကြွကြော်ဝင်ရောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပင်လယ်နယ်တွင်းမှာရှိတဲ့ယူကရိန်းရေတပ်တင်မောနှစ်စင်းကိုရုရှားကတင်းနှင်းတွေကပြစ်ခတ်လိုက်ပြီးတတိယမြောက်ဒဇင်းကိုတော့တင်မောနဲ့အတင်းဝင်ရောက်တိုက်ခတ်ခဲ့ပါတယ်မြတ်သူကြီးနဲ့မင်းကလေးငယ်တွေပေါ်အကြံဖတ်မှုတွေဟာအခြေခံလူအခွင့်အရေးကိုချိုးဖောက်ရောက်စေုံနဲ့မကပဲလူကျင့်ဝတ်တိတ်ခါရဆော့ကားရရောက်စေပြီးလူအတိုင်းဝိုင်းအတွင်းရှက်စရာကောင်းတဲ့လူရဖြစ်ကြောင်းကုလသမဂ္ဂအတွင်းဝန်ချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပြီးဒီအန်ဒီယေဇိုးကြီးကိုအမြင့်ပြအောင်တွန်းလှန်တိုက်ထုတ်ကြဖို့ဆော့ဩလိုက်ပါတယ်နိုင်ငံတကာအမျိုးသမီးများပေါ်အကြံဖတ်မှုပေါ်ပြောက်ရေးနေ့အတွက်ကုလသမဂ္ဂနဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်ကြလက်အောက်ခံအဖွဲ့အစည်းတွေကပူးတဲ့ကြေညာချက်ထုတ်ပြန်ခဲ့ကြသလိုဥရောပကောင်စီကလည်းတိကျကြေညာချက်ထုတ်ပြန်ခဲ့ပါတယ်အိန္ဒိယနိုင်ငံထိန်းချုပ်ထားတဲ့ကရှမီဒေသမှာတင်းငွေတွေကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုတစ်ခုအတွင်းတပုံ6ဦးဥပါဝင်အစိုးရတပ်သား2ဦးသေဆုံးသွားတယ်လို့အိန္ဒိယစစ်တပ်တာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အသက်မင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့အခုတင်းနေတာနေမနေ့ကအစီအစဉ်လေးကိုလှိုင်းလို့မီတာ24.50-51နဲ့လှိုင်းလိုက်မီတာ190ကနေအတန်လွှင့်ပေးခဲ့တာပါ။ဗီဒီယိုကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.